ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေကရာဇဝတ်မှုကျူးလွန်ထားသူတွေလို့ဆိုသူတွေကိုကိုယ်တိုင်တတ်ခဲ့ဘူးကြောင်းပြောဆိုလိုက်ပြီးတဲ့နောက်မှာပဲကုလသမဂ္ဂမှလူခွင့်ဆိုင်ရာထိတ်တန့်အရာရှိတဦးကဖိလစ်ပိုင်သမ္မတဒူတာတေကိုစုံစမ်းစစ်ဆေးဖို့အင်္ဂါနေ့ကတောင်းဆိုလိုက်ပါတယ်။ဒါဗာအိုမျိုးတော်ဝင်ဖြစ်တာဝန်ထမ်းဆောင်စဉ်အမျိုးသား၃ယောက်ကိုပြစ်တက်ခဲ့တယ်လို့တောက်ကြနေကသမ္မတဒူတာတေရဲ့ပြောဆိုခဲ့တဲ့အပေါ်လူသတ်မှုနဲ့စုံစမ်းစစ်ဆေးဖို့ကုလသမဂ္ဂလူခွင့်ရေးကော်မရှင်နာမင်းကြီးဇာယီအယ်ဟူစိန်ကဖိလစ်ပိုင်အာဏာပိုင်တွေကိုတောင်းဆိုခဲ့တာဖြစ်ပါတယ်။တရားစီရင်ရေးစနစ်မှာလူသတ်သမားအဖြစ်ကိုယ်တိုင်ဝန်ခံထားသူအပေါ်စုံစမ်းစစ်ဆေးမှုမလုပ်ဘူးဆိုတာမျိုးစဉ်းစားကြည့်လို့တော့မရဘူးလို့ကော်မရှင်နာမင်းကြီးဇာယီကပြောဆိုခဲ့ပါတယ်။ရဲရရှိတွေသူ့ကိုအတူယူနိုင်ဖို့ဒါဗာအိုမျိုးတဝိုင်ဆိုင်ကယ်တစ်စင်းနဲ့လှည့်လည်ပြီးတက်လို့ရမယ့်ရာဇဝတ်သားတွေကိုလိုက်လံရှာဖွေခဲ့တဲ့အကြောင်းမကြသေးခင်ကမိန်ကုန်းတွေမှာသမ္မတဒူတာတေးကပြောဆိုခဲ့တာဖြစ်ပါတယ်။ကုလသမဂ္ဂလူခွင့်ရေးကော်မရှင်နာမင်းကြီးဇာယီကတော့သမ္မတဒူတာတေးရဲ့ဝန်ခံပြောဆိုချက်ဟာနိုင်ငံတကာဥပဒေကိုတိုက်ရိုက်ချိုးဖောက်ရာရောက်ပြီးတပ်ဖြတ်မှုတွေနဲ့လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်နေတာကိုဘယ်နိုင်ငံကမှတိခတ်မှာမဟုတ်တယ်လို့တရားဥပဒေအထက်မှာဘယ်သူမှမရှိဘူးဆိုတဲ့အမှားစကားကိုပါနိုင်ဖို့အတွက်ဒူတာတေးကိုဥပဒေနဲ့အညီအရေးယူရမယ်လို့လည်းပြောဆိုခဲ့ပါတယ်။ဂျွန်လကုံမှာသမ္မတတာဝန်ယူခြင်းကဆလို့ဖိလစ်ပိုင်သမ္မတဒူတာတေးရဲ့မူရစ်ဆေးဝါးမှောင်ခိုသူတွေကိုနှိမ်နင်းနေတဲ့အစီအစဉ်မှာရဲတွေရဲ့လက်ချက်နဲ့လူ2000နီးပါးတေဆုံးခဲ့ရတာကြောင့်ဝေဖန်မှုတွေနဲ့ရင်ဆိုင်နေရတာလည်းဖြစ်ပါတယ်။